နိုင်ငံပဏာငွေခွဲဝေ၃ဆွဲရေးနဲ့ပတ်သက်တဲ့ဘတ်ဂျက်ဥပဒေကိုစီအစိုးရကထုတ်ပြန်လိုက်တယ်လို့ကျွန်တော်တို့သိထားရပါတယ်ခင်ဗျာဒီဘတ်ဂျက်ဆိုတဲ့ကိစ္စမျိုးဟာပေါ့လေတခြားနိုင်ငံတွေမှာဆိုရင်ဒီဝန်ကြီးဌာနတွေမှာအဲဘယ်ဝန်ကြီးဌာနကဘယ်လောက်၃ဆွဲမယ်ဆိုတာကိုလွှတ်တော်တွေမှာငင်းခုန်ပြီးတော့ဆွေးနွေးပြီးမှအတည်ပြုကြတာများပါတယ်ခင်ဗျာဒီအတိုင်းပေါ့လေစီအစိုးရကအခုလိုဘတ်ဂျက်သူ့အနေနဲ့သူရေးဆွဲပြီးတော့ထုတ်ပြန်လိုက်တာမှန်တယ်ဆိုရင်ပေါ့လေဆရာတို့ဥပဒေရှုတော့အရာဘယ်လိုများတုံ့တက်လို့ရပါလဲခင်ဗျာ
ဒီဘတ်ဂျက်ရှင်းလန်းရတော့ကျွန်တော်တို့ခိုင်းနေရတော့အဲ့ဒီသတင်းစာတွေထဲမှာဒီအစိုးရရဲ့ရာသုံးခန့်မှန်းကြီးပေါ့နော်အဲ့ဒါလိုစင်းတွေကိုကျွန်တော်တို့ဒီမတ်လပတ်ဝန်းကျင်လောက်မှာထုတ်ရစရာရှိတယ်ပေါ့အဲယခုလေးတော့ကျွန်တော်တို့ကမတွေ့ရမသိရသေးတော့ကျွန်တော်ကပြောရခဲ့တယ်ပေါ့နော်ဒါအစိုးရတရားကသူသုံးဆွဲထားတဲ့ဘတ်ဂျက်ငွေတွေနဲ့ပတ်သက်ပြီးတော့ဘယ်ဌာနဘလောက်သုံးနေဘယ်ဟာကနဘလော့သုံးလဲဆိုတော့ဥစ္စာကြီးကျွန်တော်ဖော်ပြလေးရှိတာပေါ့ဆိုတော့အခုတော့ကျွန်တော်တို့ကသတင်းစာမှာကြေတွဲမဖော်ပြထားတဲ့အတွက်ကျွန်တော်တို့ဘက်ကလည်းသူတို့ဘလော့သုံးလို့ဘလော့ထိကုန်ကြတာဘလော့ထိနောက်ယာထားငွေရှိတယ်ဆိုတာကျွန်တော်တို့လည်းသိဖို့ခက်တာပေါ့နော်ဒါပြည်သူတရားအနေနဲ့တော့ဒါအစိုးရတရားကရာသုံးခံမှန်းကြီးငွေစင်းဆိုတာတော့အကြမ်းမြင့်တော့သိဖို့တော်တော်ဒီအများပြည်သူဆိုင်သတင်းစာတွေမှာထုတ်ပြန်သင့်တယ်လို့တော့ကျွန်တော်ယူဆပါတယ်
အများပြည်သူဆိုလို့ဆရာကြီးဒီအများပြည်သူတွေသိရှိသိနေလိုက်နိုင်တဲ့ဥပဒေတွေကိုနောက်ပြည်သူတွေကိုချမှတ်ပြပဲနဲ့အခုနောက်ပိုင်းမှာဆိုရင်ဥပဒေတွေကိုလွတ်လွတ်လပ်လပ်နဲ့ထုတ်ပြန်နေတာတွေ့ရပါတယ်ဥမာပြည်သူစစ်မှုထမ်းဥပဒေတို့နော်စစ်မှုစုံများဆိုင်ရာဥပဒေတို့ဒီလိုမျိုးဥပဒေတွေကိုအဲ့ဒါပြည်သူတွေကသိသိနေပါလေအခုကထုတ်ပြန်လိုက်ပြီးအတော်ကြာမှပဲပြည်သူတွေကသိကြရတယ်ဆိုတော့ဥပဒေတည်းကိုပေါ့လေအစိုးရတည်းအနေနဲ့အခုလိုလွတ်လပ်လပ်ထုတ်ပြန်နိုင်တဲ့အခွင့်အရေးပေါ့ခင်ဗျာဥပဒေရှုတော့အရာရှိသလားခင်ဗျာအဲ့ဒါ
မဥရီဆိုတာတော့ဗျာခင်ဗျအများပြည်သူသိအောင်တော့ပြုလို့ရတာပဲဗျာဒါမှလည်းအများပြည်သူကဒီဥရီရဲ့အတိုင်းအတာပေါ်မှာဘယ်ဟာကိုလိုက်နာမယ်ဘယ်ဟာကိုလိုက်နာစရာမလိုဘူးဆိုတာကိုဒါကိုယ့်ဝက်ကိုယ်ဝင်သိမှာပေါ့နော်အဲ့တော့အဲ့ဒီဥရီတွေကိုနော်ချိုးရီထုတ်ပြန်လိုက်တဲ့အခါမှာအများပြည်သူသိနိုင်တဲ့အနေအထားမရှိဘူးဆိုရင်အဲ့ဒါကတော့ခင်ဗျလူတွေမှာအခက်အခဲရှိရဆိုပြည်သူတွေမှာပဲအခက်အခဲရှိတာဗျာပြည်သူကိုလည်းအပိဖြစ်နေအောင်ဟာ knowledge တွေဖြစ်အောင်လုပ်သင့်တာပေါ့ဗျာဒါမှလည်းအပြည်သူကဘယ်ဟာဆောင်တဲ့ဘေးဟာဆောင်တဲ့ဆိုတော့ပြည်သူ့ရဲ့အခွင့်အရေးတရားအနေနဲ့ရှိမှာပေါ့အဲ့ဒါမှမဟုတ်ဆိုတော့ပြည်သူ့ရဲ့သူ့ရဲ့အခွင့်အရေးအထိကိုင်းနေတာလို့ကျွန်တော်ပြောရမှာပဲဗျာပြဿနာပေါ်ပေါက်လာရင်ပေါ့လေ
မြန်မာနိုင်ငံမှာဘတ်ဂျက်အသုံးချိနေပတ်သက်ပြီးတော့ပြည်သူတွေမသိရတာတော်တော်ကြာပြီပေါ့လေအစိုးရကလည်းမထုတ်ပြန်တာကြာသွားပြီဟိုအကြမ်းမြင့်အဖြစ်ခံမှန်းကြတာကျဲမကြီးတို့ပညာရေးတို့မှာအသုံးချိက200ခန့်နဲ့300ခန့်လောက်ပဲတုံးနေတယ်စစ်အသုံးချိကတော့39 40ခန့်လောက်တုံးနေတယ်လို့ဒါလေ့လာသူတွေကခံမှန်းကြတော့ပါတကယ်လို့များပါခင်ဗျကျမကြီးတို့ပညာရေးတို့မှာသုံးသိတယ်လို့မသုံးမဲနဲ့စစ်သုံးသိမှာများများသုံးတဲ့မူကြမ်းမျိုးကိုလွတ်တော်တွေထဲမှာဥမာအများစုလွှမ်းမိုးထားတဲ့ကြက်ခိုင်ပုံပေးပါတီကနေပြီးတော့ဆွေးနွေးလာမယ်ဆိုရင်ဖြစ်တဲ့အနေအထားမျိုးကိုကျန်တဲ့ပါတီတွေကလွတ်တော်အမတ်တွေကောမဲခွဲတဲ့ဆုံးဖြတ်တဲ့အခါမှာပေါ့လေပြည်သူတွေဘက်ကရက်တည်ပြီးတော့ဆောင်ရွက်နိုင်လိမ့်မယ်လို့ဆရာတွေနဲ့အလားအလာပေါ့ခင်ဗျဘယ်လိုများယူဆပါလဲ
အဲ့ဒါကတော့ဗျာဘာဖြစ်လို့ဒီနေ့တွတ်တော်ကရခိုင်ခင်ကကျွန်တော်ပုံမှန်နိုင်ငံမှာမရှိဘူးလေတွတ်တော်ကွာဗျာနော်စစ်တပ်ကွန်တွေကဆိုယူနီဖောင်းနဲ့25ရာခိုင်နှုန်းကသူကပုံစံထိုင်ပြီးတော့သူဟာရှိနေတာအဲ့ဒီစစ်သုံးစင်းနဲ့ပတ်သက်လာရင်လေသူတို့ဘက်ကတော့ဒါသူတို့ကိုယ်တိုင်တွတ်တော်ကိုယ်စားလေဖြစ်ပါဝင်နေတဲ့ကိစ္စလေဖြစ်တယ်နောက်ပြီးတော့အကြမ်းခံဖွံ့ဖြိုးရေးပါတီကလည်းသူတို့ဒီတက်နဲ့နှိမ့်ရပြီးတော့နော်ချီတော်ထားတဲ့စစ်တပ်ရဲ့ပါတီဖြစ်နေတယ်ဆိုတော့သူတို့ကတော့ဒီစစ်အသုံးစင်းနဲ့ပတ်သက်ပြီးတော့ခင်ဗျားဒီတွတ်တော်မှာသိဝေဖန်ဆွေးနွေးနိုင်မယ်လို့ကျွန်တော်မတင်ဘူးဗျာ
ဆရာဝန်နေကျေးဇူးတင်ပါတယ်ခင်ဗျာ